ဆော်ဒီအာရေဗျနိုင်ငံကယမန်နိုင်ငံမှာဖြစ်နေတဲ့ကာလာဝမ်ယောဂတိုက်ဖျက်ဖို့အတွက်ကုလသမဂ္ဂကလေးတငယ်များရမုံငွေအဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ကိုအမေရိကန်ဒေါ်လာ 66.5 တန်လူဒန်းခဲ့ပါတယ်။ယမန်နိုင်ငံမှာဝမ်ယောဂဖြစ်ပွားနေတယ်လို့တန်ကြားရှိတဲ့သူအကြီးအတွက်ဟာအခုတစ်ပတ်အတွင်းမှာနှစ်သိန်းကျော်သွားခဲ့ပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ် Stephen O'Brien ကပြောပါတယ်ကဘာပေါ်မှာအဆိုးအဆုံးဝမ်းယောဂဖြစ်ပွားမှုကိုကျွန်တော်တို့ရင်ဆိုင်နေရပြီးဒီနေ့ကိုဝမ်းယောဂထပ်ဖြစ်တဲ့သူအကြီးအတွက်ဟာပြည်များအပြင်9000လောက်ရှိတယ်လို့ UNICEF အဖွဲ့ရဲ့ညွှန်ကြားရင်းမှု Anthony Lake နဲ့ WHO အကြီးအကဲ Margaret Chan တို့ကစနေနေ့ကကြေညာချက်ထုတ်ပြီးပြောကြားခဲ့ပါတယ်ခင်ဗျာ